ဒီကနေ့တွေ့ဆုံပွဲကိုအစိုးရထံကိုအခွန်အများဆုံးပေးဆောင်တဲ့စီးပွားရေးလုပ်ငန်းရှင်158ဦးတက်ရောက်ခဲ့တာဖြစ်ပါတယ်။နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကခရိုနီတွေဟာများပြည်သူအတွက်လောက်တာမဟုတ်ဘူးလို့ဝေဖန်ချက်တွေရှိနေတဲ့အကြောင်းအခုလိုပြောပါဗျာ။အရင
်ဒီအစိုးရမတက်ခင်ကအလုပ်တည်နေတဲ့မြန်မာအင်္ဂလိပ်ဘာသာစကားကိုမတန်းချင်ဘူး။ကျွမ်းကျင်မှုဆိုပေမဲ့တောင်မှတည်နေတဲ့အသုံးအနှုန်းတစ်ခုရှိပါသေးတယ်။ခရိုနီဆိုတဲ့အသုံးအနှုန်းအစိုးရနဲ့အနာရှိရဲ့ပုံကူများနဲ့ပြင်းပြီးတော့မိမိတို့ရဲ့အောင်မြင်မှုအတွက်လှုပ်တာတရားဥပဒေထောင်ကျင်းကလှုပ်တာမဟုတ်ဘူး။ဒါအများပြည်သူအတွက်လှုပ်တာမဟုတ်ဘူးဆိုတော့ဒီလိုဝေဖန်ချက်တွေရှိပါတယ်။ကိုယ့်အစုအဖွဲ့ကိုယ့်ရဲ့လုပ်ငန်းကိုယ့်ရဲ့ပတ်ဝန်းကျင်ကိုယ့်ရဲ့မိသားစုအတွက်ပဲစဉ်းစားခဲ့တဲ့ပုံကူများဟာအမြင်ကျဲလာပြီးတော့စကိုင်းတွေလုံးအတွက်စဉ်းစားနိုင်တဲ့အခြေအနေမမွေးနိုင်ဘူးလားဆိုတာကိုတက္ကမစဉ်းစားကြတယ်။ဒီမှာတော့ဖြစ်နိုင်တယ်လို့ယုံကြည်ပါတယ်။ဖြစ်နိုင်ဖို့အတွက်လည်းဒီမှာရအခွင့်အရေးတွေပေးပါမယ်
။ဒါအပြင်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ပြည်သူပြည်သားတွေကိုအရေးချင်းမြင့်တင်ပေးစေလိုတဲ့အကြောင်းစေနာထားလှုပ်ဆောင်မှုတတိရှိရှိလှုပ်ဆောင်မှုနဲ့လမ်းဟောင်းကြီးအတိုင်းမလိုက်ပဲလှုပ်ဆောင်ကြဖို့လေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကပြီးခဲ့တဲ့ဇူလိုင်လကအစိုးရရဲ့မူဝါဒ12ချက်ထုတ်ပြန်တာမှာကျေပြန့်နေဆိုတာကြောင့်အခုလိုတွေ့ဆုံတာဖြစ်တဲ့အကြောင်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်တရားဥပဒေစိုးမိုးရေးအရေးပါကြောင်းအသက်မွေးအကြောင်းပညာတွေတင်ကြားဖို့လိုအပ်တဲ့အကြောင်းပြောခဲ့ပါတယ်။တွေ့ဆုံပွဲကိုတက်ရောက်လာတဲ့တော်ဝင်ဆောက်လုပ်ရေးလုပ်ငန်းစုဥက္ကဋ္ဌဦးကိုကိုထွေးကစီးပွားရေးလုပ်ငန်းရှင်တွေအားလုံးကိုငွေကြေးနဲ့ဤပညာပံ့ပိုးစေလိုတယ်လို့ပြောပါတယ်
။တကယ်လုပ်ငန်းတွေကိုဖွံ့ဖြိုးတိုးတက်အောင်နော်ဘယ်လိုလုပ်ပေးမလဲဆိုတဲ့ကိစ္စမှာဥမာဘဏ်ကိစ္စနဲ့ပြောသွားရင်ကျွန်တော်တို့လိုချင်တာကဟုတ်လားစီးပွားရေးတည်တည်ကြီးကြီးအားလုံးသော SME တွေရောဟုတ်လားစီးပွားရေးလုပ်ငန်းရှင်တွေရောအဓိကချစ်တဲ့ငွေပင်ငွေရင်းနဲ့ဤပညာပံ့ပိုးမှုဟုတ်လားလုပ်ပေးမှသာတိုင်းရင်းသားလုပ်ငန်းရှင်တွေဖွံ့ဖြိုးလာမှာ
ဖာမာအော်တိုကားလုပ်ငန်းနဲ့စံတဘာလုပ်ငန်းတွေလောက်ကိုင်းတဲ့ဒေါက်တာစိုးထုံးကအစိုးရအနေနဲ့ဘေကန်နာတွေကိုဦးစားပေးမယ်ဆိုတာကိုတိတိကျကျသိလိုတယ်လို့ပြောပါတယ်
။သူစီးပွားရေးနဲ့နိုင်ငံရေးကိုတော့ဒီလူစလုံးဦးစားပေးဆောင်ရမှာသူကျွန်တော်လူအများစုကတော့ဒီ NND အစိုးရကိုထင်နေတာကျွန်တော်တို့ကနိုင်ငံရေးကိုဦးစားပေးတယ်ငင်းချင်းကိုဦးစားပေးတယ်ပဲထင်တယ်နော်။သူကတော့အဲ့ဒီခုတော့လုပ်မယ်တော့ပြောပါတယ်။ဒါကတော့ကျွန်တော်အနေနဲ့ကြိုးစားပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ဒါဆက်နားထောင်တဲ့နေရာမှာပေါ့နော်ဒီရှေ့လုပ်ငန်းစဉ်တို့ယင်းနေမနေမှုဒါတွေပြောတဲ့နေရာမှာတော့သူကဘာကြည့်လဲဆိုရင်လက်ရှိကတော့တီးကြကြပြောမတော်ဘူးပေါ့နော
်မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်တဲ့ပူပေါင်းကော်မတီတရက်ကိုဖွဲ့စည်းသွားမှာဖြစ်တယ်လို့သိရပါတယ်ဒီကနေ့တွေ့ဆုံပွဲကိုအငိမ့်သာဗိုလ်ချုပ်မှုကြီးတန်းရွှေရဲ့မြေဖြစ်တဲ့သူဦးနေရွှေသွေးအောင်ဦးစောစောဦးချစ်ခိုင်စတဲ့ထိတ်တန်းစီးပွားရေးလုပ်ငန်းရှင်တွေပြည်ပကစီးပွားရေးမိတ်ဖက်တွေလည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ